ဂျာမနီနိုင်ငံမျိုးနှစ်မျိုးမှာကျင်းပနေတဲ့လူမျိုးရေးဆိုင်ရာညီလာခံတက်ရောက်နေကြတဲ့အမေရိကန်ဒုသမ္မတကမရာဟာလစ်နဲ့ယူကရိန်းသမ္မတဖလိုဒမီဇယ်လင်စကီတို့ဒီကနေ့တရားတွေ့ဆုံခဲ့ကြပါတယ်ယူကရိန်းအတွက်စစ်ရေးအကူအညီတွေနောက်ထပ်ပေးနိုင်ဖို့အမေရိကန်လွှတ်တော်မှာအတိမပြုတ်နိုင်သေးပဲဖြစ်နေချိန်မှာယူကရိန်းစစ်ပွဲအပေါ်အမေရိကန်အနေနဲ့အတတ်နိုင်ဆုံးကူညီပေးသွားမှာဖြစ်တယ်လို့ဒုသမ္မတဟာရီစ်ကပြောကြားခဲ့ပါတယ်ဒီတွေ့ဆုံပွဲမတိုင်ခင်ကတော့လူမျိုးရေးဆိုင်ရာညီလာခံကိုပထမဆုံးလူကိုယ်တိုင်တက်ရောက်လာတဲ့သမ္မတဇယ်လင်စကီကမင်ကွန်းပြောကြားခဲ့တာမှာအခု2024ခုနှစ်ဟာနိုင်ငံတကာစစ်မြေဥပဒေတွေကိုအပြည့်အဝလိုက်နာတဲ့ကမ္ဘာကြီးဖြစ်ချိန်တန်ပြီလို့ပြောကြားခဲ့ပါတယ်ပြစီနေတဲ့စနစ်တွေအဆုံးသတ်တဲ့နှစ်ဖြစ်ရမယ်လို့ယူကရိန်းသမ္မတဇယ်လင်စကီကမင်ကွန်းထဲမှာပြောကြားသွားပါတယ်။ဒီညီလာခံမှာသူနဲ့ပြုလုပ်တဲ့အမေဖြေကဏ္ဍမှာလည်းအမေရိကန်သမ္မတလောင်းဖြစ်လာမဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်အကြောင်းမေးမြန်းရာမှာတော့စစ်ပွဲဆိုတာလက်တွေ့သိရအောင်ဒေါ်နယ်ထရမ့်ကိုရှေ့ကန်းကိုလိုက်ပြခြင်းနဲ့လို့လည်းသူကပြောကြားခဲ့ပါတယ်။ဆုံးဖြတ်ချက်ချသူတယောက်အနေနဲ့ Instagram လို့လူမှုကွန်ရက်တွေပေါ်မှာတဲ့တကယ်စစ်ပွဲရဲ့ကွာခြားချက်ကိုလက်တွေ့ပြခြင်းနဲ့လို့ယူကရိန်းသမ္မတကပြောကြားခဲ့ပါတယ်။ဖေဖော်ဝါရီ16ရက်နေ့18ရက်နေ့ကျင်းပနေတဲ့မြို့နစ်လုံခြုံရေးဆိုင်ရာညီလာခံမှာမြမအရေးကိုလည်းထည့်သွင်းဆွေးနွေးသွားဖို့ရှိတယ်လို့ရန်ကုန်ဂျာမနီတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ။